2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတုန်းကထရမ့်စီရင်ရေးတာဝန်ရှိသူတွေနဲ့ရုရှားနိုင်ငံပူးပေါင်းဆောင်ရွက်ခဲ့သလားဆိုတဲ့စုံစမ်းစစ်ဆေးမှုတွေကမှန်ကန်မှုရှိခဲ့ရဲ့လားဆိုတာကိုတရားရေးဌာနကရာဇဝတ်ကြောင်းနဲ့စစ်ဆေးနေပါပြီ။အထူးစုံစမ်းရေးမှူးရောဘတ်မော်လာဦးဆောင်တဲ့စုံစမ်းမှုတွေအပေါ်တရားရေးဌာနကပြန်လည်သုံးသပ်နေရကနေရာဇဝတ်ကြောင်းနဲ့စတင်စစ်ဆေးနေပြီဆိုတာကိုသတင်းစင်းမြစ်နှစ်ခုကိုကိုးကားပြီးတော့ New York Times သတင်းစာကြီးကကြာသာရင်းနေတုန်းကစတင်ဖော်ပြခဲ့တာပါ။အခုစုံစမ်းမှုတွေကို Connecticut ပြည်နယ်အစိုးရရှိနေ John Dunham ကဦးဆောင်ပါတယ်။ရာဇဝတ်ကြောင်းနဲ့စုံစမ်းနေတဲ့အတွက်အစိုးရရှိနေတွေအနေနဲ့စစ်ဆေးမေးမြန်းဖို့ဆင့်ခေါ်မှုတွေခုံတမာတိအဖွဲ့အဖွဲ့စစ်ဆေးမှုတွေလုပ်နိုင်မှာဖြစ်ပါတယ်။အထူးစုံစမ်းရေးမှူး Robert Mueller ဒီနှစ်စာမိုင်းကထုတ်ပြန်တဲ့အစီရင်ခံစာထဲမှာသမ္မတ Donald Trump နဲ့သူ့ရဲ့စီးပွားရေးတာဝန်ရှိသူတွေရုရှားနဲ့ပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဆုံးဖြတ်နိုင်လောက်အောင်ခိုင်မာတဲ့အထောက်အထားတွေမတွေ့ခဲ့ရဘူးလို့ဖော်ပြထားပါတယ်။ဒါပေမဲ့သမ္မတ Trump အနေနဲ့တရားမျှတရေးဆောင်ရွက်မှုတွေကိုအနှောက်အယှက်ပေးတယ်ဆိုတဲ့ဆက်ဆွဲမှုတွေနဲ့ပတ်သက်လို့တော့အပြစ်ကင်းတယ်လို့ပြောလို့မရဘူးလို့စုံစမ်းရေးမှူးမော်လာကအစီရင်ခံစာထဲမှာရေးသားခဲ့ပါတယ်။ Robert Mueller ရဲ့စုံစမ်းမှုတွေဟာအပြစ်မတွေ့တွေ့အောင်ရှာနေတဲ့လုပ်ရဖြစ်တယ်လို့သမ္မတ Trump ကအကြိမ်ကြိမ်ပြောကြားခဲ့ပါတယ်။ဒီစုံစမ်းမှုကအရင် Obama အစိုးရနဲ့ထောက်လိုက်တာဝန်ရှိသူတွေမတရားပူးပေါင်းကြံစီစုံစမ်းမှုဖြစ်တယ်လို့ Republican တွေကလည်းဆွဆွဲကြပါတယ်။